ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီဒေသအတွင်းပစ်ခတ်တိုက်ခိုက်မှုကြောင့်ကဆောင်ကျေးရွာသားတထောင်လောက်ဟာနမ်မတီဘာသာရေးအသင်းတို့အကြောင်းမှာစစ်ဘေးတိမ်းရှောင်နေကြရပါတယ်။မင်းတိုက်ခိုက်မှုမှာတိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့လည်းခရစ်ယာန်အသင်းတို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကဆက်သွယ်မြင်းမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီမြို့ကစုပ်ကျေးရွာမှာမြန်မာတပ်မတော်ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ရွာသားတစ်ထောင်ကျော်ဟာကချင်နှစ်ချင်းတင်းတော်ကျောင်းမှာတိမ်းချောင်ရောက်ရှိနေတယ်လို့တင်းအုပ်ဆရာတော်စင်ရန်ကပြောပါတယ
်။နှစ်ချင်းတင်းတော်ထဲမှာတော့လူကြီးတွေကတော့အခု700မြပါတော့ရှိသေးတယ်။တင်းတော်ကြည့်ကြောက်မဟုတ်သေးဘူး။ဝင်တစ်ဖက်တည်းလည်းရှိသေးတော့လေ။တချို့ကဒီမျိုးအိမ်ပါတယ်နေချင်းတချို့ကတော့ထဲမှာရှိနေသေးတော့လမ်းတော်ရန်ကတ်တလိတ်ရှားကျောင်းမှာကတော့150ပေါ့။အဲ့ဒါလည်းခမန်းချေပဲရှိသေးတယ်။
ဒီစစ်ဘေးရှောင်တွေဟာမလေးကလေးကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ကစုပ်ရွာကနေထွက်ပြေးသိမ်းရှောင်လာတာပါထွက်ပြေးလာသူအသေးကဥယျာဉ်80ကျော်ဟာစစ်ရှောင်စခန်းထဲမရောက်သေးတဲ့အတွက်အသင်းတော်တာဝန်ရှိသူတွေလူမှုအခြေပြုအဖွဲ့တွေကနေလိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်မနေ့ကတိုက်ခိုက်မှုမှာကစုပ်ကျေးရွာတွင် KIU အဖွဲ့တွေမရှိဘဲတပ်မတော်ကနေဝိုင်းပါတိုက်ခိုက်လာတယ်လို့အသင်းတော်တာဝန်ရှိသူဦးလကြာကဆိုပါတယ်
နမေအမဒီဒုက္ခတွေဖြစ်ပြီးတဲ့ချိန်ကြီးတော့ CIA နဲ့တိုက်ပွဲဖြစ်တာမဟုတ်ဘူးအဲ့ဒီရွာမှာ CIA တပ်ခန်းလည်းမရှိဘူးပုတ်ချုပ်ရေးပိုင်းရုံးလို့ရှိတယ်ဆဲအမတတ်မတော်ကတခါတည်းအမဖျားကျောင်းမှာဒီသူတို့ကခေရက်နဲ့မနဲ့ရှိနိုင်မှာတော့အဲ့ဒီပစုံချောင်းချမှာတိုက်ပွဲဖြစ်တဲ့ခါကျရွာသားတွေကအင်းချုံရတော့မယ်ဆိုမှအစည်းအဝေးလုပ်နေတဲ့အချိန်မှာအမဝန်လာကြအမအဲ့လိုပြစ်ခတ်ပြီးမှဆက်ဖြစ်တယ်နောက်တော့ကျေရင်းစစ်ကအရွာဘက်ကိုပြန်လာမှတိုက်ပွဲတော့ပြန်ဖြစ်တယ်လို့အဲ့လိုတော့တင်းကြရတယ
်ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနမ်မတီမြို့ကစုပ်ချောင်းပြားမှာ KIO နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရွာသားတွေစစ်ရှံဖို့မနေ့ကဖျားချောင်းမှာစီဝေးလုပ်နေတော့တပ်မတော်ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုခဲ့ကြောင်းဦးလကြာကဆိုပါတယ်လက်ရှိကစုပ်ရွာဒေသတွင် KIA နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့သတင်းတွေပေါ်ထွက်နေပေမဲ့ဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်လို့အတည်ပြုချက်မပေးနိုင်ဘူးလို့လည်းသူကဆိုပါတယ်မလေးကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းရွာသား3ဦးကသေဆုံးခဲ့တယ်လို့ကစုပ်ကျေးရွာသားတို့ကပြောပါတယ
်နောက်ဆုံးအစီအစဉ်လည်းကတော့အဲ့ဒီ3ယောက်ကတော့ပြစ်ခတ်ပေါက်ပြီ3ယောက်ကတော့နမေတော့ပြစ်ချက်မရှိဘူ
းကစုပ်ရွာစဉ်ပြစ်ခတ်မှုမှာရွာသားတွေသိခတ်သေဆုံးမှုတွေရှိနေပေမဲ့သတင်းအချက်လက်တိတိကျကျမရရှိသေးဘူးလို့ဖြစ်စဉ်ကိုစောင့်ကြည့်နေတဲ့ကချင်လူစုအခြေပြုအဖွဲ့တာဝန်ခံဇော်နန်းဘူးကပြောပါတယ်
ရွာသားတွေသိခိုက်မှုရှိရရွာသားတွေကိုဖမ်းသွားတယ်ဘယ်သူတွေကဘာဖြစ်တယ်ဆိုတော့အခုတည်းကသတင်းချက်လက်အတိအကျမရဘူးအကုန်လုံးကလည်းစိတ်ကူပန်နေကြတယ်အဲ့ပျောက်သွားတဲ့လူ90ကျော်60နီးပါးကိုမရသေးဘူးပေါ့နော်ကျမအစားအိမ်ကိုတော့မင်းကဖမ်းသွားတာပေါ့နော်ဒီမနေ့ကျမပြန်မေးစီတော့ဆက်လိုက်ပြီဆိုတာကြားတယ်အခုတည်းကသတင်းတွေကအတိအကျမရအောင်ဖြစ်နေတယ
်ဖခင်ကျောင်းသွင်းပိတ်မိနေတဲ့ရွာသားတချို့နဲ့တောင်းသွင်းမှာထွက်ပြေးသိမ်းရှောင်နေတဲ့ရွာသားတချို့ဟာမိသားစုနဲ့မစုံနိုင်သေးဘူးလို့သော်နံဘူကဆိုပါတယ်ဖန်စီခံရတဲ့သူတွေတိတ်ဆုံးတဲ့သူအရေးအတွက်တိတိကျမပြောနိုင်သေးပေမဲ့မနေ့ကသက်ခိုက်မှုအတွင်းရွာသားသူသိခိုက်တန်ရရရှိခဲ့ပြီးနမတိအသိန်းတော်ကျောင်းမှာစေဝါကုသခံရပါတယ်။ကစုပ်ကျေးရွာဟာ KIO တိုင်းရင်းစစ်တပ်နဲ့လိမ့်မှန်ခွားမှာတည်ရှိပြီးအင်ဂျီ200ကျော်ရှိနေပါတယ်။ဒေသတွင်းပြစ်ခတ်တိုက်ခိုက်ခံရမှုကြောင့်နမတိခရိယံအသိန်းတော်ကျောင်းကိုသိမ်းရှောင်လာတဲ့စစ်ရှောင်တွေကိုဗာရာရေးအသင်းဖွဲ့တွေလူမှုအသင်းဖွဲ့တွေပြင်ကချင်းပြည်နယ်အစိုးရဖွဲ့ကလည်းအကူအညီပေးဆောင်နေပါတယ်။စစ်ဆောင်ရွာသားတွေရဲ့အနေထားကိုတော့ကချင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်မြတ်သွေးဆန်ကအခုလိုပြောပါတယ
်ကျမတို့ကြားတဲ့လောက်ကတော့သူတို့ပြောတာတော့အဲရွာတွေကိုတက်ကဝင်လာတော့ဟိုဘက်ကတောက်နေတဲ့ကင်းသမားနဲ့တွေ့လို့ဖြစ်တာအလောက်ပဲကြားပါတယ်ရှင်လုံးလုံးစစ်စစ်ကတော့သူတို့ကတော့အဲ့ဒီမှာတက်ကရွာမှာရှိနေတဲ့အတွက်ခဏရှောင်ခဲ့တာပါဖျားကျောင်းနေမှာကျမတို့ယာယီအပေါင်းဆောင်ရေးစခန်းနေဖွင့်ထားပြီးမှအခုလုံးလုံးစစ်စစ်အစိုးရနေပြီးမှစံအိတ်တို့နောက်ပရဟိတအဖွဲ့တွေကစံစီစားပေါ့အစားစရာတော့ထောက်ပံ့ထားတာရှိပါတယ်ရှင
်စစ်ဘေးရှောင်တွေနေနဲ့ဒေသတွင်းတိုက်ပွဲဖြစ်ပွားနေစေခြင်းနေကြောင့်နေရရင်းကိုပြန်ဖို့အခြေအနေမပေးသေးပါဘူးလက်ရှိကချင်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်းလွတ်လပ်ရေးတပ်မတော် KIU တို့အကြားစစ်ရေးသိမ်းမှနေစေခြင်းနေမှာရှိနေပါတယ်တိုက်ပွဲတွေကြောင့်ကချင်းပြည်နယ်တွင်းစစ်ဘေးသိမ်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်ဟာတသိန်းကျော်ရှိနေတယ်လို့ကချင်းဒုက္ခသည်ကော်မတီတွေကနေပြောပါတယ်မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရက်စဲပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်ဖို့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNSC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးရေးကိုယ်စားလှယ်တို့ကနေမနေ့ကထိတွေ့ဆုံဆွေးနွေးခဲ့ရမှာအစိုးရနဲ့တပ်မတော်ကတနင်္ဂနွေလောအပြစ်ခတ်ရက်စဲကြောင်းစတင်ကြီးညာဖို့အပါအဝင်အချက်၄ချက်ကိုသဘောတူညီမှုရရှိခဲ့ပါတယ်ဒါပေမဲ့ရှမ်းပြည်နယ်ကချင်းပြည်နယ်အတွင်းမှာစစ်ရေးသိမ်းမှုတွေဆက်လက်ရှိနေစေနေထားကြောင့်အစိုးရအနေနဲ့တနင်္ဂနွေလုံးအတိုင်းသာအပြည့်အရေးကြီးညာနိုင်ဖို့အတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့ဖက်ဒရယ်မှုလှိလသူတွေကလည်းသုံးသပ်နေကြပါတယ်ခင်ဗျာ